ရခိုင်မြောက်ပိုင်းမှာစူရတိုင်းနဲ့အေဖွေတို့တိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုအရသာထိခိုက်သေးဆုံးမှုတွေလည်းတိုးလာနေပါတယ်။မနေ့ကညနေပိုင်းမှာလည်းပုံနှောင်းမျိုးနဲ့ကလတန်မြေဘေးနားကကြေးရွာမှာပြုလုပ်နေတဲ့ရှင်ပြုတ်ပွဲတစ်ခုကိုလက်နက်ကြီးကြီးကြပြီးနေအိမ်တွေမိလုံသွားခဲ့သလိုအရသာသေဆုံးထိခိုက်မှုတွေလည်းရှိခဲ့ပါတယ်။ရခိုင်မြောက်ပိုင်းကပုံနှောင်းမျိုးနဲ့လက်မဆိုင်ကြေးရွာတွင်မနေ့ကည12နာရီလောက်မှာလက်နက်ကြီးကြီးကြောက်ပေါက်ကွဲခဲ့တာကြောင့်အသက်26နှစ်မျိုးသမီးတို့ဦးသေဆုံးပြီးတဦးဒဏ်ရာရရှိကနေအိမ်တချို့မိလုံသွားခဲ့တယ်လို့လက်မဆိုင်ကြေးရွာသားတဦးကပြောပါတယ်။
ဒီမှာအစုပ်ကြီးရှိတဲ့ဆရာနာမည်ကြတဲ့ဆရာနာတဲ့လူကြီးတဲ့အရှင်ကိုနေကိုအဘိုးပေါ်တဲ့အရှင်ကဒီမြန်မာတဲမလို့နေပြီးကဆဲလာတော့မုန်းကြီးမြင်လို့ပိုက်ကြီးလို့ဆိုလို့ဝါယူစားတယ်ဒီဒီရှင်လက်လက်ကြီးတွေပိုက်တော့ဒီမင်းကလေးတယောက်မရှိဘူးသူဒီဒီမိမတယောက်ဒီဆုံးလေးနောက်ပြီးရင်အဲမောင်ရှင်မင်းနောက်မောင်ရှင်ရှင်တော့တယောက်အပေါင်းမှာဒီမင်းဆန်ပြည်တန်ရတယ်နောက်ဆိုတဲ့မိလို့ပေါ်တယ်ကဘာတွေပါတယ်ပိုက်တာတွေအကုန်လုံးမိလို့ပေါ်တယ်နောက်ဝေါ်လေးတကောင်ကျွန်တော်တို့ပြေဆုံးပေါ်တယ
်လက်မဆိုင်ကြည့်ပါဟာပုံနှံကျုံမျိုးရဲ့မြောက်ဖက်16မိလောက်အကွာဝေကလတန်မြေကမ်းဘေးမှာရှိပြီးမနေ့ကပြစ်ခတ်မှုတွေကြောင့်ဒေသခံကြေးရွာသူကြေးရွာသားတွေကြောက်လန့်ထွက်ပြေးနေကြတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့ဒီမြန်မာတဲမတော်ကတော့အမြဲတမ်းကျွန်တော်တို့နေပြည်တော်တဲပြည်ဆိုရင်တော့ရွာပေါ်တွေထိုင်လန့်ကြီးအခုတော့ကျွန်တော်တို့ရွာကဒီလိုင်းနတ်စမမလေးဝင်လို့တင်းချုပ်တဲ့သူတွေလည်းရှိတယ်။နောက်နေပြီးအဲ့လိုဆိုရင်ကျွန်တော်တို့ဟိုမှာလူတုံကချိမင်မဆိုင်ဘူးအကုန်လုံးမိမတွေကထိုင်လန်းကြီးကြောင်းနေရတယ်
။မနေ့ကပြစ်ခတ်မှုဟာကလတန်မြေတွင်းမှာရှိတဲ့တပ်မတော်ရေတပ်ကပြစ်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုပြီးရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့အဲ့ဒီနီးနားမှာတိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာတပ်မတော်ပြောခွင့်ရသူတွေကိုမေးမှန်းဖို့ဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ရခိုင်နောက်ပိုင်းမှာပြစ်ခတ်မှုတွေကြောင့်ရဲသားတွေတေဆုံတိုင်းမှာတပ်မတော်ဘက်ကတော့သူတို့အနေနဲ့အကြောင်းမေးပြစ်ခတ်တာမဟုတ်ပဲရခိုင်လက်နက်ကန်တွေကရွာတွေကိုရှေ့ပြုတ်ပြီးလှုပ်ရှားတာကြောင့်ပြန်လည်ပြစ်ခတ်ရမှာရဲသားတွေထိခိုက်ရတာဖြစ်တယ်လို့ဖြေကြားလေးရှိပါတယ်။စီရင်တိမှနေတဲ့ဒေသတွေမှာရာသားတည်ဆုံမှုတွေနဲ့မတရားမှုတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့အတွက်အင်တာနက်လိုင်းတွေပြန်ဖွင့်ပေးသင့်တယ်လို့သတင်းမီဒီယာတွေကလည်းလွတ်လပ်စွာသတင်းယူခွင့်ပေးသင့်တယ်လို့ရသေးတောင်မျိုးနဲ့မျိုးသားလွတ်တော်မှဥက္ကင်မောင်လက်ကပြောပါတယ်
။ဒါကတော့လူခွင့်ဆွတ်ဆုံးတာပဲ။ဒီဟာကြတော့ဟိုဟာတတိယဆုံးနဲ့အစိုးရတူတူနဲ့ဆိုင်တာ။သတင်းစီစဉ်မှုသတင်းရယူမှုကသူတို့ကအခွင့်ရှိတယ်။ဆိုတော့ဒီဟာလိုက်ခွင့်ဖို့ဟာအစိုးရမှာတာဝန်ရှိတယ်။အမလေးဒီလိုမတော်မတရားမှုတွေဒီလိုဆက်စွမှုတွေကိုကိုပြီးကကွယ်။ဟိုတနေ့မောက်ရှာထားတော့နောက်ွယ်မှာဖွေရမှာဒီလိုမျိုးဖြစ်ရှင်လို့ရှင်းနေကြတာ။နောက်ဒီအငိထိုင်ပြီးတိုးပြီးတော့ဖြစ်ပေါ်လာတာဒီဟာနဲ့တက်မတော်မတရားလုပ်တဲ့လူတွေကဒီအလင်းကိုကြောက်တာ။သူတို့ကအဖောက်မှာပဲလုပ်ရှင်တယ်။တော့မီဒီယာတွေဖွင့်ပေးဖို့လိုတယ်။ဒီမီဒီယာရောဒီလိုက်မီဒီယာရောအင်တာနက်ရောဖြစ်နိုင်နိုင်ငံတကာအသင်းကြီးအင်ထာနာတွေခေါ်ပြီးတော့ဖွင့်ပေးလိုက်ရမှာ။
ရခိုင်မြောက်ပိုင်းကပုံနှံကျောင်းမြို့နယ်ပါဝင်မြို့နယ်တချို့ကိုလုံခြုံရေးရအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုညမထွေရမင်းပုံမှတ်တလေးလေးထုတ်ပြန်ထားတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါစစ်တွေမြို့ကနေတည်င်းပေးပို့နေတာဖြစ်ပါတယ်ခင်ဗျာ